မနိုင်ငံမှာဆန်စပါးကိုပုဂ္ဂလိကကိုလွှဲလိုက်တဲ့နောက်ဆန်စပါးဌာနကသူ့ပြည်တနာပညာရှင်တွေနဲ့လက်တွဲပြီးစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးအောင်လုပ်ဖို့အတွက်ဘာရီစီစဉ်နေတယ်ဆိုတာကိုရင်းအောင်ကြီးအားသုံးအသီးနှံ6ခန်းဆက်ထုတ်လုပ်နေတယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါရန်ကုန်မှာကျွန်တော်တို့ဆန်စပ်အင်ဂျင်နီယာဌာနရှိပါတယ်ခင်ဗျအဲဒီမှာဆိုလို့ရှိရင်လက်ရှိကကျွန်တော်တို့ဆန်စပါးနဲ့ပတ်သက်တဲ့ကိစ္စတွေကပုဂ္ဂလိကကဏ္ဍကိုလွှဲလိုက်တဲ့အခါကျတော့ဆန်စပ်အင်ဂျင်နီယာဌာနအနေနဲ့အခုကလုပ်ရမယ့်အပိုင်းတွေတော်တော်နည်းသွားတယ်လေဒီတိုင်းငုတ်ထုတ်ထိုင်ပြီးတော့မလုံမရှားလုပ်နေရတယ်သူတို့ကိုယ်တိုင်လည်းအဲ့လိုမနေချင်ဘူးခင်ဗျအဲ့တော့ကျွန်တော်နဲ့သူတို့နဲ့ပူးပေါင်းနေတာတစ်ဖက်ကလည်းဟို public private partnership သဘောမျိုးလည်းဖြစ်သွားမယ်နောက်တစ်ခုခုလည်းပူးပြီးကောင်းတဲ့ result တွေထွက်လာမယ်နောက်ကျွန်တော်ဘက်ကလည်းတော့အားနည်းတဲ့ခါအလုပ်တွေအများများလာတဲ့ခါကျတော့သူတည်သနာပိုင်းကကျွန်တော်အခုကသူတည်သနာပိုင်းဆိုတော့ငုတ်ထုတ်ထိုင်ပြီးတော့ design မှလုပ်ပြီးမယ်ကျွန်တော်ရဲ့ partner ပဲပြောပါတော့အဲ့လိုမရှိတဲ့ခါကျတော့ဒီ engineer ဌာနနဲ့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ကအတာသူ့လိုအပ်ချက်ကိုလိုအပ်ချက်ကလေးတွေဖြည့်လိုက်လို့ဒါကြတော့တော်တော်လေးကောင်းသွားမယ်အလားအလာကြီးမြင်နေရတဲ့ခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကအကြမ်းများပြီးဆွေးနွေးပြီးတော့တစ်ဖက်ကလည်းလူကြီးတွေရဲ့ mandate ကရှိတဲ့ခါကျအတိုက်ဖြစ်သွားတယ်လေဒါကြောင့်မလို့ကျွန်တော်တို့ဒီသူ့တည်သနာကိုကျွန်တော်တို့လှုပ်ကြမယ်နောက်ပြီးတော့ dryer နဲ့ပတ်သက်လို့ပို့ပြီးတော့ကောင်းအောင်ပို့ပြီးတော့ခွင့်ပြုလာအောင်ပေါ့ဟိုတစ်ဖက်ကလည်း user တွေဖြစ်တဲ့ဟို potential ဒီ SME တွေပေါ့သူတို့ရဲ့လိုအပ်ချက်ကလေးတွေကိုကျွန်တော်တို့ကစီစဉ်ချက်ချင်းလေးပြည့်နိုင်မယ်ဆိုအကုန်လုံးအတွက်ကောင်းနေရလေးဖြစ်လာမယ်ဆိုတော့ညှောင်းလင်းချက်ကလေးတွေရှိတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ကြမယ်ဆိုပြီးစုံပြလိုက်တာပါပဲ
ဟုတ်ကဲ့ပါသူတေသနာကဘယ်နေရာတွေမှာသူတေသနာလုပ်မှာလဲပြန်လာလေးနည်းနည်းရှင်းပြပေးပါအ
ဲပထမအချက်ကတော့ကျွန်တော်တို့အခု facility ပေါ့နော်အမကျွန်တော်ဆိုရင်ဒါဒီ solar dryer နဲ့ပတ်သက်လို့နိုင်ငံတကာမှာကျွန်တော်လေ့လာလို့ရတဲ့အရာနေပြီးတော့တစ်ဆင့် design လေးကိုကျွန်တော်ရခဲ့တယ်ဒီ tier တွေကြောင့်ကျွန်တော် engineering point ညာကျွန်တော်ကိုယ်တိုင်လည်း engineer မဟုတ်တဲ့ခါကျတော့ဥပမာပန်ကာပေါ့နော်ဒီပန်ကာကအချိန်မှ spin ကို6တွေ့ပြီးတက်လာတဲ့ရေငွေ့တွေပိုင်းပေါ့ humidity ပိုင်းတွေကိုကျွန်တော်တို့ကအပြင်ကိုထုတ်တဲ့ခါကျတော့ဒီပန်ကာရဲ့ flow rate ကဘယ်လောက်ရှိတဲ့ဘာညာဆိုတော့ကျွန်တော်ကတိတိကျကျ engineering point ကနေပြီးတော့မကြည့်နိုင်ဘူးလေအဲ့ခါကျတော့တင့်တော်မဲ့ပန်ကာရွေးချယ်တဲ့အပိုင်းတို့ဘာလို့ကြတော့ engineering point ကနေသူတို့လည်းအသေးစိတ်လေ့လာရင်သူတို့မှ idea တွေရလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့ဒီ solar dryer မှာ drawing တွေတော့ရှိတယ်ဒါပေမဲ့အဲ့ drawing တွေကတကယ်အလုပ်လုပ်လားမလုပ်လားသူလိုချင်တဲ့အပူချိန်ရလားမရလားဆိုတာသေးစိတ်ကကျွန်တော်တို့အနေနဲ့မှာအားနည်းချက်ကလေးနည်းနည်းရှိတယ်အဲ့ခါကျတော့သေးစာတိဆောက်ပြီးလို့ရှိရင်သူရဲ့ peak generation ပိုင်းလို့ခေါ်တဲ့6ခန်းဆက်ထဲမှာတက်လာမဲ့အူချိန်ပေါ့နော်အဲ့ဒါဒီနိုင်အလိုက်ဘလို့ဘလောက်ကြာကြာအောင်ရမလဲဒါလေးကြတော့အသေးစိတ်လုံးစရာရှိတယ်ဒီအားနည်းချက်တွေကိုအခု engineer ဌာနနဲ့ကျွန်တော်ပေါင်းလိုက်ရင်ဒါတွေကကြီးလေသွားမဲ့အမိသားရှိတယ်ဒါ facility development ပိုင်းပေါ့နော်နောက်တစ်ခုကဘာလဲဆိုတော့အဲ့မှာဆိုလို့ရှိရင်အပေါ်ကပုတ်တဲ့နေရောင်ဖြတ်သွားမဲ့ plastic ပိုင်းပေါ့အဲ့ plastic ကကျွန်တော်တို့အနေနဲ့နေရောင်ထဲမှာပါတဲ့ UV ကို resistant လုပ်နိုင်တဲ့ plastic မျိုးတွေသုံးရမယ်။နောက်တာရှီခံတဲ့ plastic ဆိုရင်ကျွန်တော်တို့ polycarbonate လို့ခေါ်တဲ့အမျိုးအစားကိုကျွန်တော်တို့သုံးရမယ်။အဲအဲ့ဒီနေရာလေးမှာလဲကျွန်တော်တို့အနေနဲ့ဒီ small scale ထုတ်နေရင်တော့ဒီလိုကောင်းတဲ့ဟာဆိုရင်နည်းနည်းချင်းဝယ်အရန်စည်းကြည့်တဲ့ခင်ဗျ။အဲ့ခါကျတော့မလူလားတဲ့စက်ပိုင်းဆိုင်ရာမှာတန်ဖိုးတွေအရန်တက်သွားမှလဲရှိတယ်။ဒါလေးကိုကျွန်တော်တို့သူသေးသလားလုပ်ပြီးတော့ဒီအရေးကောဆိုလဲဘယ်လိုရှော့ချရရောအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲ။နောက်အသုံးပြုတဲ့ material ပိုင်းမျိုးကိုကျွန်တော်တို့ဥကောင်းအောင်ဘာတွေလုပ်မလဲ။လုပ်ရတဲ့အများကြီးပေါ့ခင်ဗျာ။ဒါအစားဒီပိုင်းပေါ့နော်
။သူတေသနာလုပ်ရမှာအခုလိုအသုံးပြုရမယ်ပစ္စည်းဆိုင်ရာမှာဒါမှကသုံးရမယ်ဆက်ရဲ့ထုတ်လုပ်နိုင်စွမ်းပမာဏကိုတည်တည်ချာချာသိအောင်လုပ်ရမှာပါ။
နောက်တစ်ချက်ကတော့ဒီ product ပိုင်း product ပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီ set တစ်ခုကိုသုံးပြီဆိုလို့ရှိရင်အထူးသဖြင့်သုံးဆွဲမဲ့လုပ်ငန်းရှင်တွေနဲ့ဒီ set တစ်ဆက်ကအချိန်ကာလဘယ်လောက်မှဘယ်လောက်ပမာဏပြီးလဲဆိုတာကျွန်တော်တို့က inform လုပ်နိုင်ဖို့လိုတယ်လေ။ဘာကြောင့်လဲဆိုတော့ဥမာပိတ်တဲ့ချိန်ဘယ်လောက်ပြီးမယ်ဘယ်နည်းကြာမလဲ။အဲသူတို့အနေနဲ့ဗာအပြင်မှာလှမ်းနေဆိုလို့ရှိရင်လှမ်းနေရတဲ့သူတို့ချင့်ကြင်ရမှာပေါ့နော်။အဲအဲ့ရမှာလည်းသူအကျိုးရှိတယ်ဆိုတာသူတို့ပြင်းပြီးတော့သူတို့အနေနဲ့သုံးဆွဲနိုင်ကြည်ရှိမှာပေါ့ အဲ့တော့သူတို့အားသာချက်တွေရှိတဲ့အပိုင်းတွေကိုကျွန်တော်တို့က highlight လုပ်ပြဖို့အတွက်ကိုကျွန်တော်တို့ကဒီသူတည်တနာအရာ PPD နဲ့ပြောနိုင်သွားမယ်လေ product ဘိုင်းကိုကျွန်တော်သူတည်တနာလုပ်မယ်အဲ့နေရာမှာလေသူအပိုင်းနဲ့သူပေါ့နော်ငွေဦးသီးဆိုလို့ငွေဦးသီးပြီးလို့ရှိရင်ဟိုမှာဝါးလူဟာမျိုးဝါးဆိုလို့ရှိရင်အခုချိန်မှာချင်းပြည်နယ်မှာအများကြီးရတယ်နောက်မြန်မာတပြည်လုံးမှာလေဒီဝါးဆိုတာပြရနိုင်တဲ့အနေအထားတွေအများကြီးရှိတယ်ဝါးရဲ့သဘောကတော့ကျွန်တော်တို့အထူးသဖြင့်ဂျပန်တို့ကိုရီးယားတို့တရုတ်တို့ကသူကတော်တော်သုံးနေခင်ဗျ။အခုသမယိုးကျလမ်းကြောင်းမှာဆိုရင်လုပ်ငန်းရှင်တွေအနေနဲ့ဒီဝါဟုကိုပါပါလီပြောသမယိုးကျအနေနဲ့လမ်းတဲ့အခါကျတော့အယောင်သွေးပြဿနာတွေအရေသွေးပြဿနာတွေရှိတယ်။ရှိတော့ကျွန်တော်တို့အခုလိုစက်တင်နေဆိုလို့ရှိရင်အဲ့ပြဿနာတွေနည်းသွားမယ်။နည်းတယ်ဆိုတဲ့နေရာမှာလေကျွန်တော်တို့ကဒီထုတ်ကုန်ရဲ့အရေသွေးပိုင်းမှာဒီကဘလောက်တိုင်းတာကြီးသူ့မှာရှိတဲ့ glucomannan လို့ခေါ်တဲ့ active ingredient ပိုင်းမှာလူအားသာချက်ရှိတယ်ဆိုတဲ့ဟာတွေသူတည်တနာလောက်ရှာတွေအများကြီးရှိတယ
်။စိုက်ပျိုးကုံတစ်မျိုးရဲ့အရေးသွေးကိုနိုင်ငံတကာစံချိန်မှီမမီဆန်းစစ်ဖို့လိုတဲ့အပြင်စီးပွားဖြစ်ထုတ်နိုင်ဖို့အထိပါစဉ်းစားဖို့လိုပါတယ်
။ဟုတ်အခုစီးပွားကူတာဆန်စစ်အင်ဂျင်နီယာဌာနတွေမဟုတ်ဘူးကျွန်တော်တို့သူတို့အောက်မှာပဲ CTQM ဆိုတဲ့သူတည်တနာဌာနတစ်ခုရှိတယ်။သူက CTQM ဆိုတာ Commodity Testing and Quality Management ဆိုတဲ့အပိုင်းအဲ့နေရာမှာလေပညာရှင်တွေရှိတဲ့အခါကျတော့ကျွန်တော်တို့ကဒီကနေထွက်လာတဲ့ရက်လက်ဒီထုတ်ကုန်ရဲ့အရေးသွေးတွေကိုကျွန်တော်တစ်ခါကဒီတက်ွယ်ငန်းရဲ့အားသာချက်နဲ့ယူပြီးတော့ကျွန်တော်တို့သူ့တည်တနာလောက်သွားမယ်ပေါ့နော်ဒါကဘာလဲဆိုတော့ရှိနေတဲ့ဒီကျွန်တော်တို့ရဲ့ resource တွေကိုကျွန်တော်တို့ကကောင်းကောင်းအသုံးချပြီးတော့ကျွန်တော်တို့ဒီပုဂ္ဂလိကနဲ့အစိုးရဒီပေါင်းဆောင်ရွက်တာပူပီပြင်မယ်လို့မြင်တော့ဒါလေးကိုကျွန်တော်ဒီဇိုင်းမှတ်မှတ်လုပ်ပေးသွားမယ်လို့စဉ်းစားထားတာလေးပေါ့ဗျာအဲ့အနေအမှာလဲကျွန်တော်တို့ solar dryer တို့ solar tank တို့ဒီပေါ်မှာမူတည်ပြီးသူ့ capacity ကဘယ်လောက်ရှိလဲသူ့ရဲ့ကုန်ကြမ်းကြီးကဘယ်လောက်ရှိလဲသူ့သုံးဆွဲမှုနဲ့အပြင်းကြီးကာလဘယ်လိုရှိလဲဒါတွေကတော့ကျွန်တော်တို့တေချာသူ့ပြည်မနာတစ်ခွေရနေလှုပ်ပြီးမှလာရင်ကျွန်တော်တို့ခိုင်မာတဲ့လက်တွေကိုကျွန်တော်တို့ဒီသုံးဆွဲတဲ့လုပ်ငန်းရှင်တွေကိုပြောနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်အဲဒီ sunset engineer ဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်ပြင်ဆင်နေတာပါ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်